ကိုဗစ်ကူးစက်တွေခက်ခဲစေတွေ့လာနေတဲ့ဒေသတွေမှာယောဂတက်ချက်ရေးတက်အခက်အခဲတွေရှိနေပါတယ်။ကာယယောဂထိန်းချုပ်နိုင်မှုအတွားအလာကန့်သက်ထားတဲ့လက်ပံမျိုးမှာဆိုရင်လည်းပိုးတွေ့လူနာတချို့ထွက်ပြေးလာတာတွေရှိနေပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အဆောင်အတူအနေတက္ကသိုလ်ကျောင်းသူ16ဦးအစုလိုက်ကိုဗစ်တွင်းကပ်ရောဂါကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့မခင်ချူချူကပြောပြမှာပါခင်ဗျာ။
ဒေသတွင်းကပ်ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အသွားလာကန့်သက်ထားတဲ့ပဲခူးတိုင်းလက်ပံမြို့မှာရောဂါပိုးကူးစက်ခံရသူဦးရေ200ထိရှိလာပြီးသေဆုံးသူ2ဦးရှိထားပါတယ်။ဒါဟာ14ရက်တာကာလအတွင်းရောဂါကူးစက်ခံရတဲ့အခြေအနေပါ။ယောဂကုသတဲ့ဥယျာဉ်တိုးလာနေတာကြောင့်လက်ဗရန်မျိုးအတွင်းမှာရှိတဲ့အခြေခံပညာသင်ကျောင်းတွေကိုရက်အကန့်အသတ်မရှိပိတ်လိုက်ပြီးမျိုးမစည်းကိုလည်းအတွာလာကန့်သက်ထားပါတယ်။ယောဂတန်မြတ်ရှိသူတွေကိုနေ့စဉ်စစ်ဆေးနေပြီးပိုးတွင်းသူနဲ့ဆက်ဆက်သူတွေကိုစစ်ဆေးရမှာတော့တချို့ကစစ်ဆေးမခံဘူးလို့သိရပါတယ်။ဒီကနေ့မှာတော့ပိုးတွင်းလူနာတချို့သူတို့မှာယောဂဖို့ရှိတာသိရတဲ့တိုင်နဲ့ထွက်ပြေးသွားတယ်လို့လက်ဗရန်ကိုဗစ်တိုက်ခိုက်ရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။ပိုးတွင်းလည်းသူတို့တိုင်းကပေါင်းမထွက်ပြေးလို့အခုပဲကျွန်တော်မှဟိုအုပ်ချုပ်ရေးမှုတွေရဲတွေလမ်းဟိုအကြောင်းစာကြားပြီးတော့အတင်းဟိုဟာကိုလောက်ရတာစူပါကုမ္ပဏီပေါ့နော်အဲ့ဒီကုမ္ပဏီကအခုဝင်တဲ့နောက်လုံဝင်တဲ့နေဆိုအခုအကုန်လုံးပြေထွက်ပြေးကုန်တယ်ကျောင်းမှာအခက်အခဲတွေအများကြီးပြည့်နေတယ်ခရီးအောင်မှာပဲဒီတိုင်းပဲပုံမှန်တိုင်းပဲရန်နေကြတာပဲလေပြီးတော့ဟိုမလေးစားတော့ဖြစ်သွားပြီ
တပတ်တာကာလအတွင်းပိုးတွေ့လူနာ200လီးပါးရှိနေတဲ့မူကြီးနယ်မှာတော့မော်လမြိုင်တက္ကသိုလ်မှာတက်ရောက်နေတဲ့အဆောင်အတူလေးကျောင်းသူ18ဦးမှာကိုဗစ်ရောဂါပိုးတွေ့ခဲ့ပါတယ်။သူတို့ကိုဆေးရုံတွေကုသမှုပေးနေပြီးဆောင်မွေးပွဲကိုလည်းဆေးရုံတက်ရင်ဖြည့်ဖို့အတွက်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်လူမှုကေဆေးရေးအဖွဲ့တာဝန်ရှိသူကအသေးစိတ်ကိုပြောပါတယ်
။ဆောင်နေတဲ့အခါကျတော့တဆောင်လုံးကလည်းဟိုသာစုပြီးတော့နေကြဆိုတော့အာဏာကလုံးအဆောင်ဆွတ်လိုက်တဲ့အခါကျတော့အမှတန်တဲ့လူတွေပိုးကူးစက်ခံတာတွေ့တော့ပေါ့နော်။အဲ့လိုစမ်းချောက်ပေါ့။ကိုလည်းကြည့်တော့သူတို့ဆေးဒီကုနာပဲเนาะကျွန်တော်တို့ဒီမော်ဒယ်ဆေးရုံစီ ICU 3မှာကျွန်တော်ဆေးဦးသားမှုခံရနေတယ်။ပတ်ဝန်းကျင်လို့ရှိရင်အဲ့မှာပဲစာဖြေဖို့ပတ်မှုခကြောက်လို့ပါလို့ညာလို့လည်းစီစဉ်လာတယ်လို့သိရတယ်။တန်ခိုင်းထားတယ်ပေါင်းလို့လေ
။ပုံပြလူနာတွေကိုတီးတန့်ချကုသပေးဖို့ကြိုတင်ပြင်ဆင်ထားတဲ့နေရာတွေမလုံလောက်လို့နေရာတိထက်ရှာနေရတယ်လို့လည်းတာဝန်ရှိသူကပြောပါတယ်
။ကျွန်တော်တို့ဒီတပတ်အတော်အတွင်းမှာတင်ကိုကျွန်တော်အယောက်200ပြည့်တော့150ကျော် 200 လေးပါရှိနေတယ်အဲ့တော့ကြာတော့ကျွန်တော်တို့ဒီတန်ဆင်းရုံကြီးပြန်ဖွင့်လာတဲ့3ရက်ပဲရှိသေးတာလေဒီဒီကိုဗစ်ကူးစက်ဆောင်တွေပြန်ဖွင့်လာ
ရှင်းလာသိပြီးနောက်ပိုင်းကိုဗစ်စစ်ဆေးမှုအခြေအနေတွေပုံမှန်မလဲပတ်နိုင်တော့ပြီလေအခုနောက်ပိုင်းမှာပိုးထွင်းသူတွေပြန်များလာနေလို့နိုင်ငံရေးအခက်အခဲတွေကြားကပြည်သူတွေထက်ပြီးဒုက္ခမရောက်ဖို့ကိုကိုဗစ်တက်ချိန်တာဝန်ရှိသူတွေကသိပေးနေပါတယ်ယောဂါကာကွယ်ရေးအတွက်တစ်စက်နဲ့နှာခေါင်းစီးစနစ်တကျတက်ဖို့ကိုလည်းတိုက်တွန်းထားပါတယ်ကျွမ်းမိုင်နဲ့အာခစားဝန်ကြီးဌာနရဲ့ဆိုလို20ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာပိုးတွေလူနာအသက်409ဦးနဲ့တင်ဆုံးသူ၄ဦးရှိခဲ့ပါတယ်ရှင်
။မကင်ချူတီပြောပြခဲ့တာပါခင်ဗျာ။